ောက်တွေလူမှုကွန်ရက်တွေပေါ်မှာအခုနောက်ပိုင်းမြန်မာလိုရေးနေဖော်ပြနေကြတာတွေကြောင်းအင်တာနက်ကိုလွတ်လွတ်လပ်လပ်သုံးခွင့်ရှိတာနဲ့စီကန်းရှိတာကိုဘယ်လိုချိန်ညှိရမလဲဆိုတာမေးခွန်းထုတ်ဆရာဖြစ်လာပါတယ်။အွန်လိုင်းပေါ်ကိုရောက်သွားပြီဆိုရင်ကိုဘယ်သူဘဝဖြစ်တယ်လဲဆိုတာကိုခြေရဖြောက်နိုင်တာမို့မရေးသင့်တဲ့အကြောင်းတွေမဖော်ပြတဲ့ကိစ္စတွေကိုရေးနေတင်နေကြတာတွေကတော့နိုင်ငံတိုင်းမှာရှိပါတယ်။လူမှုကွန်ရက်တွေပေါ်မှာလက်လွတ်စပယ်ရေးသားနေတဲ့ပြဿနာမျိုးကအမေရိကန်မှာလည်းရှိပါတယ်လို့American ပြည်တော်စုမှာနေတဲ့ဒီ internet online ဘိုင်းကျွမ်းကျင်သူကိုစောစောကပြောပါတယ်
။ကိုက internet ဒီထိန်းချုပ်မှုလူမှုကွန်ရက်ဒီထိန်းချုပ်မှုကတော်တော်ခက်တဲ့အလုပ်ဖြစ်နေလေ။ဗမာပြည်မှာမဟုတ်ဘူးနိုင်ငံတကာမှာလည်းအခုဒီလူမှုကွန်ရက်နဲ့ပတ်သက်ပြီးတော့ထိန်းချုပ်တဲ့ကဏ္ဍတွေကအကြီးကျယ်ပြဿနာတစ်ခုလို့ဖြစ်နေ။ဒီဘက်မှာဆိုရင်အခု internet မှာဆိုရင်အထူးသဖြင့်ဘောတော့ဖြစ်နေတဲ့ကိစ္စတွေတော့ရှိတာပေါ့။ဥပမာဟို cyber abuse ဆို cyber bullying လောက်တာတို့လူငယ်တွေကြားမှာပေါ့နော်တူနဲ့တူဘယ်လိုပေါ့ချိန်တောက်တာတို့ပါလို့ဆိုတော့အဲ့အမျိုးတွေဆိုရင်လေဒီဘက်မှာအဲ့လိုဟောဟိုအစိုးရအနေနဲ့တရားတရားထမ်းထားပြီးတော့တာမျိုးတာမျိုးလုပ်မယ်ဆိုရင်ဟိုအရေးယူခြင်းခံရမယ်ဆိုတော့အများစုကတော့ဒီအင်တာနက်ပေါ်မှာမဟုတ်မှတည်းမသိလျော်တာတွေမလုပ်သင့်ဘူးလို့တော့သူတို့နားလိုက်ကြတယ်လေသဘောပေါက်ကြတယ
်ပြီးတော့ online ပေါ်မှာဒီတစ်ဖက်သားကိုနစ်နာစေတဲ့ရေးသားဖော်ပြမှုတွေကိုအမေရိကန်မှာဆိုရင်ဘယ်လိုမျိုးတုံ့ပြန်အရေးယူလို့ရပါလဲရှင
်ဒီမှာတော့လူတူတယောက်ကိုထိခိုက်စေတဲ့အကျိုးအကြောင်းတွေရေးတာမဟုတ်တာတွေရေးတာတွေကိုခံရတဲ့လူအနေနဲ့ဥပမာဌာနပဲအဖွဲ့အစည်းတစ်ခုခုပဲဖြစ်ဖြစ်လူပုဂ္ဂိုလ်တူပဲဖြစ်ဖြစ်ဒါပြန်ပြီးတုံ့ပြန်လို့ရတရားစွဲလို့ရတယ်ဟိုဘယ်လိုခေါ်ပြီးဖြည့်ဆည်းချက်တွေတောင်းဆိုလို့ရတယ်လှုပ်လာတဲ့လူကိုပြန်ပြီးတော့အရေးယူဖို့အတွက်ဟိုတောင်းဆိုလို့ရတယ်နောက်တစ်ခုကဒီ Facebook တို့ဘာလို့မှဆိုလဲဒီမဟုတ်တာတွေရေးတာတွေကိုသူတို့အကြောင်းကြားရင်တော့သူတို့ကတော့လုံနေတဲ့လူတွေရဲ့ Facebook account တွေပါတွေကိုရက်လိုက်လို့ရတယ်ဆိုတော့အဲ့အားတော့လောက်ခံတဲ့လူကတောင်းဆိုအောင်ပါဘောနော်တတိထောက်ထားနေပေါ့ဆိုတော့ Facebook ကလည်းအခုတရားဝင်ကြေညာထားတာပဲအဲ့လိုမဟုတ်မှတ်တွေရေးတာတွေတော့သူတပောက်ထိခိုက်စေမဲ့အရာတွေအများအကျိုးပျက်စီးစေမဲ့အရာတွေရေးတင်လာတဲ့ဆိုရင်သူတို့တိုင်ကြားလို့ရတယ်သူတို့အနေနဲ့အဲ့တင်လာတဲ့လူတွေပြောလာတဲ့လူတွေရဲ့အကောင့်တွေကိုဖျက်သိမ်းလို့ရတယ်ဖျက်ဖျက်လိုက်လို့ရတယ်ဆိုတော့အဲ့လိုပုံစံမျိုးတော့သူတို့ရှိလာတာပေါ့
ဒီလိုမျိုးအရေးယူနိုင်တာမျိုးအင်တာနက်သုံးဆွဲကြသူတိုင်းကစောင့်ထိုင်းတဲ့ခြေဝင်တွေကိုလိုက်နာကြတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့မလုံသိမှုဆိုတာကိုတော့အများစုကသဘောပေါက်ကြတယ်လို့ကိုစောစောကသုံးသပ်ပါတယ်
။ဒီဘက်နိုင်ငံတွေမှာလည်းဟိုအင်တာနက်သုံးဆွဲတဲ့အခါမှာစောင့်ထိုင်းတဲ့လူတွေရှိတယ်လို့မစောင့်ထိုင်းတဲ့လူတွေရှိတာ။ဒါပေမဲ့တစ်ခုကဒီမှာပါချုပ်ထားလဲဆိုတော့မဟုတ်တန်တရားတွေရေးတယ်။ဟိုပြိပကဖြစ်စေမဲ့အရာတွေဟိုဟိုထိခိုက်စေမဲ့အရာတွေရေးတယ်ဆိုရင်အဲ့ဟာကိုတရားစာရေးလို့ရတယ်ဆိုတော့တောင်းတန်လူကအဲ့လိုရေးဆိုးဆိုးဝါးဝါးဖြစ်စီတဲ့အရာတွေကိုတော့မရေးရဘူးပေါ့ရေးတဲ့အခါမှာဆိုလဲဒီဆိုးဝါးအနေနဲ့ဒီဥပဒေရသူကအရေးယူလို့ရတယ်အစောပိုင်းပြောသလိုပဲကာယကံခံရတဲ့ကာယကံရှင်တွေပဲဖြစ်စီအဖွဲ့အစည်းတွေကဖြစ်ဖြစ်ဟိုတုတ်ပြန်နိုင်တယ်လေအဲ့ဒီဥပဒေအကြောင်းအရာဆိုတော့တောင်းတန်လူကဟိုလိုက်နာရတာပေါ့ပင်ညာတင်မကွာပြောချင်ရပြောမယ်ဆိုတာမျိုးတော့မဖြစ်အောင်ပေါ့ရှိပါတယ်ဒီဘက်မှာလည်းအဲ့လိုပဲသတင်းတွေအကြောင်းအရာတွေရေးလာအောင်မကျေနပ်လို့ဖဲတာလို့ဆိုတာလို့ကကကြံကြံတုံးပြီးတော့တုံ့ပြန်တာတော့ရှိတာပေါ့ဒါမျိုးလောက်ကတော့ကိစ္စမရှိဘူးဒါပေမဲ့လူမျိုးရေးကိစ္စတွေထိခိုက်မှာတို့ဘာသာရေးဆိုင်ရာကိစ္စတွေထိခိုက်မှာတို့နိုင်ငံတော်လုံခြုံရေးကိစ္စတွေထိခိုက်မှာတို့ဆိုရင်တော့ဟိုဒါတိတိကျသူတို့တိတိကျအောင်ရည်ယူတာပေါ့ဆိုတော့ဒါမျိုးကိုလည်းသူတို့တုံ့ပြန်လို့ကမလုပ်ရဲဘူးလေ
အဲ့တော့မြန်မာနိုင်ငံနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီမြန်မာလိုအွန်လိုင်းပေါ်မှာဆိုးရိုးဖြစ်စေတဲ့ရေးသားဖော်ပြမှုတွေရန်တိုက်ပေးရရောက်တဲ့ရေးသားဖော်ပြမှုတွေကိုစီးစစ်ဖို့အတွက်ကဘယ်လိုလုပ်လို့ရနိုင်မယ်လို့ထင်ပါလဲရှင
်ဆိုရတော့ဟိုဘယ်လိုခေါ်မလဲဥပဒေပြဋ္ဌာန်းဖို့လိုတယ်လေပြဋ္ဌာန်းပြီးတော့ခုနလိုစီးစစ်ဖို့စီးစစ်ပြီးတော့ဟိုအရေးယူလို့ဖို့တော့လိုတယ်လူတွေကတော့တင်ညာတင်ပါပဲလေဟိုဘယ်လိုခေါ်မလဲဆိုတော့လွတ်လပ်မှုရှိလာတယ်ဆိုပြီးတော့ခံစားချက်တွေဟိုသူတို့အမြင်တွေသူတို့ပောက်ကွဲမှုတွေကိုရှောက်ရေးတာပဲပေါ့နော်ဒီအကျိုးဆက်ဆိုးတဲ့ကောင်းတဲ့ဆိုတာတော့သူတို့သိစင်းစားပုံမရဘူး။ဘာလို့လဲဆိုတော့ဒီခါကျရင်လူတွေက emotionally ရေးကြတာပဲ။ဒီဘက်နိုင်ငံတွေမှာဆိုလဲရေးတာပဲ။ဆိုတော့စစ်စစ်မှုအပိုင်းကိုတော့လုပ်ဖို့လိုတယ်လေ။အဲ့လိုလုပ်တဲ့အခါမှာလဲအစိုးရအနေနဲ့မှန်မှန်ကန်ကန် policy ဥပဒေချဖို့လိုတယ်။မဟုတ်ဘဲနဲ့လုပ်ချင်တဲ့ချိန်ကောက်လိုက်ဟိုလုပ်ချင်တဲ့အကြောင်းအရာကိုအရေးယူလိုက်တဲ့ပုံစံမျိုးလုပ်ရင်တော့မဖြစ်ဘူးလေ။
အဲ့လိုမျိုးတသက်မမတ် online ဥပဒေမရှိသေးတဲ့အခြေအနေမျိုးမှာရောဒီလိုမျိုးရေးသားဖော်ပြမှုတွေကိုဘယ်လိုမျိုးထိန်းလို့ရမလဲလို့မြင်ပါလဲ
ရှင်းပြရတော့နှစ်ဖက်သွားဖြစ်နေတာပေါ့နော်ရေးတဲ့လူကတော့ရေးမှာပဲဟိုတင်တဲ့လူကတော့တင်တာပဲလွတ်လပ်မှုပုံမှုတည်ပြီးတော့အဲ့ဖတ်တဲ့လူတွေဟိုကြည့်တဲ့လူတွေကလည်းသူတို့မှာတော့ဟိုဆုံးဖြတ်နိုင်တဲ့ညံစွားတော့ရှိဖို့လိုတယ်လေဘာလို့ဆိုတော့ဟိုသတင်းတစ်ပုဒ်ကိုဖတ်ပြီးတော့အတင်းယုံပြီးတော့ဟိုထပ်ဖွားလိုက်တာတို့သိတယ်မလားထပ်ဖြန့်လိုက်တော့ထပ်ဖြန့်လိုက်လို့ဟိုရရှိရတဲ့အကျိုးဆက်တွေကအကျိုးဆက်ဆိုးတွေရှိတာပေါ့အဲ့တွေဟိုဖတ်တဲ့လူတွေမှာလည်းဟိုပညာဉာဏ်တော့ရှိဖို့လိုတယ်လေဒီအကြောင်းအရာမှန်လားမှားလားခွဲခြားသိချာနိုင်ဖို့တော့ရှိတယ်ဟိုကသူဗမာပြည်မှာကျတော့ အဲ့ဒါအရင်အားနည်းနေသေးပါသူပညာရေးအားနည်းမှုပေါ့နော်ပညာရေးဆိုင်ရာအားနည်းမှုနောက်ကဒီပဒင်းတွေမှန်တယ်မှားတယ်ကိုဆုံးဖြတ်နိုင်တဲ့အရေးချင်းပေါ့လေအနေထားအရလဲအားနည်းနေသေးလို့မြင်တယ်အဲ့တဲ့ဘလို့ခေါ်မဲ့ဆိုမြန်မာပြည်တွင်းမှာဒါနဲ့ဆိုင်တဲ့ပညာပေးဆိုင်ရာတွေလုပ်ဖို့တော့လိုတယ
်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီအင်တာနက်သုံးတာအရင်ကတည်းကပိုပြီးတော့မှလွတ်လပ်လာတဲ့အဲ့လိုအချိန်မျိုးမှာဒီဘလို့မျိုးစီကန်းရှိတဲ့ဘလို့ online ကျဝင်မျိုးကိုထိမ့်တဲ့လို့ရောအကြံပေးနိုင်ပါလေရှင်
ဒီ media သမားတွေမှာလိုက်နေရတဲ့တောင်းထင်ရမယ်အချင်းဝတွေရှိသလိုပဲပေါ့လေ online မှာသုံးဆွဲလူတွေနဲ့လည်းအထူးသဖြင့်ပေါ့နော်အဲ့လိုဘာသာရေးဆိုင်ရာ prefab ဖြစ်စေမဲ့အရာတွေလူမှုရေးဆိုင်ရာ prefab ဖြစ်စေမဲ့အရာတွေကိုဟိုရှောင်ကြဉ်ဖို့လိုတယ်လေဥပမာအထူးသဖြင့်မြန်မာနိုင်ငံသူမြန်မာနိုင်ငံဆိုရင်ဒါကပွန်လင်းလာစားကာလပြည်ပင်ပြောင်းလဲရေးကာလအထက်မှာပြန်ပြီးတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဤမျိုးစုံနဲ့ကြိုးစားလုပ်ကိုင်တဲ့အချိန်မှာတော့မြန်မာပြည်ကဒီတိုင်းသားလူမျိုးစုံနေထိုင်တဲ့တိုင်းပြည်နောက်ကဘာသာပေါင်းစုံရှိတဲ့တိုင်းပြည်အဲ့လိုတိုင်းပြည်မျိုးမှာထိခိုက်နိုင်တဲ့အကြောင်းအရာတွေကိုရေးစားပြောဆိုတာတွေဟိုပုတ်ခတ်တာတွေမလုပ်ဖို့အရေးကြီးတယ်လေ
အင်တာနက် online ဘိုင်းကိုကျွမ်းကျင်တဲ့ American ပြည်ထောင်စုကကိုစောစောဖြစ်ပါတယ်အင်တာနက်သုံးနေကြသူတွေအနေနဲ့ချုပ်ချယ်ကန့်သတ်မှုတွေကိုဘယ်သူမှလိုလားမယ်မထင်ပါဘူးကိုကိုရိုင်းကသာစီကန်းရှိမယ်ဆိုရင်ကန့်သတ်ချက်တွေတားမြစ်ချက်တွေနဲ့ထိန်းချုပ်ရတဲ့အခြေအနေမျိုးရောက်စရာလိုပါမလားဆိုတာကိုအလေးအနက်စဉ်းစားသင့်ပါတယ်ရှင်